စလီတတော်မူကြောင့်နှစ်စဉ်ပြည့်စုံသူစုစုပေါင်း1,900ရှိပြီးစလီအထဲကမှ70ရာခိုင်နှုန်းကဇလုံယောဂနဲ့ဆက်နွယ်ပြီးတည်ဆုံရတာဖြစ်ကြောင်းတွေ့တဲ့ဇလုံယောဂအခန်းရှိသူတွေဟာ COVID-19 တံကိုပိုပြီးခံကြရတာကြောင့်စလီတောက်တုံးတာမကောင်းကြောင်းကို COVID-19 ကာလအတွင်းပိုပြီးသိမြင်နားတဲ့လက္ခဏာတွေများပြားလာနေကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ
် There's about 400 million peopleWho want to quit smoking because of
COVID-19. COVID-19 ဒါဟာတရေကောင်းဖြစ်ကြောင်းနဲ့ဆီလီတောက်သူတွေအနေနဲ့ဆီလီချက်ချင်းဖြစ်မယ်ဆိုရင်ဆီလီဖြတ်ပြီးတနည်းအကြောင်းမှာနှလုံးရောဂါရနိုင်ခြင်း90ရာခိုင်နှုန်းအထိရှောင်ချနိုင်ကြောင်းလည်းသူကပြောပါတယ်။ကမ္ဘာပေါ်မှာနှစ်စဉ်တည်ဆုံမှုတွေနဲ့နှလုံးရောဂါကြောင့်တည်ဆုံရတာကအများဆုံးဖြစ်ပြီးနှစ်စဉ်ခမန်းကျေလူ 19.9% တန်းနှလုံးရောဂါကြောင့်တည်ဆုံရတာပါ။အဲ့ဒီတဲကနှစ်တန်းနီးပါးဟာဆီလီတောက်လို့ဒါမှမဟုတ် second hand smoking လို့ခေါ်တဲ့ပဝန်းကျင်ကဆီလီတောက်သူတွေကတစ်ဆင့်ယောဂရတာကြောင့်အသေဆုံးရတာလို့ WHO ကပြောပါတယ်။ဆီလီတောက်သုံးတာအပြင်ကုလက်လှရှားမှုနည်းပါးတာ၊ကျန်းမာရေးနဲ့ပတ်သက်တဲ့အစားအစာတွေစားတာ၊သွေးရောယောဂ၊သွေးထဲကိုလက်စတရောဓာတ်များတာနဲ့အဝလွန်တာတွေကလည်းနှလုံးယောဂကိုဖြစ်စေတဲ့အဓိကအကြောင်းရင်းတွေဖြစ်ပါတယ်။ဒီချိန်ထဲမှာပဲသွေးရောယောဂနဲ့နှလုံးယောဂအခန့်ရှိသူတွေဟာ COVID-19 ယောဂပြင်းထန်တဲ့ဝေဒနာကိုပိုပြီးခံစားရတဲ့အခြေအနေရှိနေတယ်လို့လည်း WHO ကသတိပေးထားပါတယ်ခင်ဗျ။